ရွေးကောက်ပွဲအွန်လိုင်းရေးလုပ်ငန်းစဉ်တွေမှာပြက်ကွက်မှုရှိတယ်ဆိုတဲ့စွဲချက်နဲ့ရှမ်းပြည်နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌနဲ့ပါတီဝင်တချို့အရေးယူထားခံရတာကိုပြန်လည်ကြားနာစစ်ဆေးနေပါတယ်။ NLD ပါတီဗဟုအလုပ်မှုဆောင်အဖွဲ့ကအယူခံခုံရုံးဖွဲ့ပြီးတော့ပြန်လည်စစ်ဆေးနေတာဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပါမယ်ရှင်
။ရှမ်းပြည်နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌနဲ့ပါတီဝင်တချို့ကိုတာဝန်ကနေအနားပေးလိုက်တာနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာပါတီဝင်တွေဘက်ကမချေနှက်လို့ပါတီကိုအယူခံဝင်ခဲ့တာကြောင့်အယူခံခုံရုံးကနေနှစ်ဖက်ကြားနာစစ်ဆေးမှုတွေကိုလုပ်နေပါတယ်။နှစ်ဖက်ကြားနာစစ်ဆေးနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့အယူခံခုံရုံးဖွဲ့ဝင်တဦးဖြစ်တဲ့ NLD ပါတီရဲ့ရှေ့နေတဦးဖြစ်တဲ့ဦးကျော်ဟိုးကအခုလိုပြောပါတယ်
။ဒီကတဲ့ကကမှာဒေါက်ခေမိုးကတပုတ်တော့မိမိတို့သားပြီးများကတပုတ်ဟိုနှုတ်ကအเจ้าရတူတော့ပေါင်းလိုက်တယ်ပေါ့။နောက်ဦးတမတော်ကတပုတ်အောင်တော့ဘူး။အဲတော့ဘာကျွန်တော်ဒီပါရုံးဖွဲ့နေတဲ့ပေါ်ဒီဟိုနှစ်ဖက်ကိုစရိကထောက်ထားတယ်တက်တယ်တင်တယ်တင်ဒီနေ့တင်နိုင်တယ်ကျေတို့ကြလေလို့ကျွန်တော်တော့ခွင့်ပြုတယ်ပြီးတော့ကကြတော့အဲ့ဒါကိုကိုဝင်းတိုင်ဘက်ကနေပြီးတော့စပြီးတော့ကျွန်တော်တက်တယ်ဒီအဆက်ကတယ်ပေါ်ဒီဆက်ကတော့ဒေါက်ခင်ဘိုးဘိုးအပူနဲ့ပတ်သက်တော့ဥပဒေရတော့ဟိုအစ်စ်သေးခံတာပြီးသွားတယ်နောက်ပြီးတော့ဒေါ်ဘင်းကြီးတို့တားပြီးတောင်အပူလည်းပဲအဝင်းကြီးကိုဆက်တာပြီးသွားတယ်။အခုနောက်ပါနေတဲ့တတိုင်းမှာကျွန်တော်ဥတီမော်တိုးရဲ့ဒီကောင်မှုနဲ့ပတ်သက်ပြီးတော့ဝင်းကြီးကိုကျွန်တော်စစ်တယ်။နောက်ဆုံးအချိန်အားသာပဲ။
ဝင်းထင်းကိုကြားနာစစ်ဆေးပြီးတဲ့နောက်မှာတော့နောက်ထပ်တင်သွင်းလာမဲ့တပ်တွေတွေကိုဆက်လက်စစ်ဆေးသွားမှာဖြစ်တယ်လို့ဦးကျော်ဟိုးကပြောပါတယ်။ယူကန်ခုံရုံးကို NLD ပါတီဘော်လုံးမှုဆောင်ကော်မတီစည်းဝေးရဲ့ဆုံးဖြတ်ချက်နဲ့ဖွဲ့စည်းခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒီယူကန်ခုံရုံးမှာအဖွဲ့ဝင်3ဦးပါဝင်ပြီးတော့အဖွဲ့ဝင်တွေကတော့မန်လေးတိုင်းဘော်လုံးမှုဆောင်ကော်မတီကဦးတင်ထွတ်ဦးပါတီစည်းကမ်းထိုင်းသိမ်းအဖွဲ့ကဒေါ်လဲလဲနဲ့ရှင့်နေဦးကျော်ဟိုးတို့ဖြစ်ပါတယ်။စစ်ဆေးတွေ့ရှိချက်တွေကိုဆုံးဖြတ်တဲ့နေရာမှာယူကန်ခုံရုံးအနေနဲ့ဘလူးမူနဲ့ဆုံးဖြတ်သွားမလဲဆိုတဲ့အပေါ်မှာတော့ဦးကျော်ဟိုးကအခုလိုရှင်းပြပါတယ်။
ကျွန်တော် NLD ပါတီပါပါတီစည်းကမ်းထိုင်းသိမ်းဒေါက်တာလောက်လောက်လေးရှိတယ်ဒီတော့ဒီတော့ထုတ်လုံးလေးတိုင်းပဲကျွန်တော်တို့ဆက်ပါပါဆိုတော့ကျွန်တော်တို့ဆုံးဖြတ်စစ်ဆေးတွေတက်တည်ဖြစ်တဲ့ထောက်ထားယူပြီးရှိတယ်ကျွန်တော်တို့ဒီပါအဖွဲ့ကပဲဆုံးဖြတ်ပါပါဒါပေမဲ့ပြစ်ပါပြစ်တာနဲ့ပတ်သက်ပြီးတော့ဟိုစည်းစည်းရတယ်ပြီးတော့ကျွန်တော်ပြစ်တာတိုးတာလျှော့တာတို့တော့လုံရင်းဝင်ပေးတာတော့ဒီစည်းရတော့ခွင့်ရှိတယ်ဟုတ်ကဲ့ပြစ်တာနဲ့ပတ်သက်ပြီးတော့ပြရမှာပါ
ထမလိုက်တဲ့ပြစ်ဒဏ်အပေါ်ပါတီဘောလုံးမှုဆောင်အဖွဲ့အနေနဲ့ပြင်ဆင်ပြောင်းလဲနိုင်ပေမဲ့ယူကန်ခုံရုံးအနေနဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့လည်းဦးကျော်ဟိုးကပြောပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲအွန်လိုင်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တာကြောင့်ဆိုပြီးရှမ်းပြည်နယ် NLD ပါတီဥက္ကဋ္ဌဒေါက်ခင်မိုးမိုးအတွင်းရေးမှူးဒေါ်ယူမီဇော်နဲ့အဖွဲ့ဝင်ဒေါ်မီမီတို့ကိုသူတို့ရဲ့သက်ဆိုင်ရာတာဝန်အသီးသီးကနေရက်ဆဲလိုက်တယ်လို့NLD ဘိုလ်လုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြီးခဲ့တဲ့စက်တင်ဘာလကသူ့ရဲ့ရှမ်းပြည်နယ်ခီးစဉ်အတွင်းမှာပြောကြားခဲ့ပါတယ်။ဒါပြင်တောင်ကြီးခရိုင် NLD ပါတီဥက္ကဋ္ဌဦးတင်မောင်တိုးကိုတော့ရှမ်းပြည်နယ် NLD ပါတီခေါင်းဆောင်တချို့အခုလိုတာဝန်ကနေရက်ဆဲလိုက်တာကိုလူမှုကွန်ရက်နဲ့အစည်းအဝေးတွေမှာမကျေနပ်ကြောင်းပြောကြားခဲ့တဲ့အတွက်ဦးဝင်းထိန်ကနှုတ်မိတ်နဲ့ထုတ်ပယ်လိုက်တာဖြစ်ပါတယ်။ရွေးကောက်ပွဲအွန်လိုင်းရေးလုပ်ငန်းစဉ်တွေပြက်ကွက်ခဲ့တယ်လို့စွပ်စွဲထားတဲ့အပေါ်မှာတော့ဒေါက်ခင်မိုးမိုးကညှင်းဆို့ထားပါတယ်။NLD ပါတီဘိုကတော့ရှမ်းပြည်နယ် NLD ပါတီဝင်တွေအေးအေးယူခံရတာနဲ့ပတ်သက်ပြီးတော့အခုချိန်ထိတစုံတရာကြေညာချက်ထုတ်ပြန်ထားတာမရှိသေးပါဘူး။ပြီးခဲ့တဲ့2015ရွေးကောက်ပွဲအတွင်းရှမ်းပြည်နယ်အတွင်းမဲဆန္ဒနယ်တွေမှာ NLD ပါတီကပြည်သူ့လွတ်တော်မှာ22နေရာအမျိုးသားလွတ်တော်မှာ3နေရာနဲ့ပြည်နယ်လွတ်တော်မှာ12နေရာအနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။